င်္ဂါပါခင်ဗျာ RFA ပေးစာကဏ္ဍကနေနှစ်ခွန်းဆက်တာလိုက်ပါတယ်ပထမအနေနဲ့ ARD တိုင်းဒေတာကြီးကပေးစာတစ်စောင်ကိုဖော်ပြပေးလို့ပါတယ်မတရားသိမ်းခံထားတဲ့လမ်းမျိုးတွေကိုပြန်လိုချင်လို့ပါတယ်ခင်ဗျာ ARD တိုင်းဒေတာကြီးညောင်တုံးမြို့နယ်ဝါတာဆွန်ကျေးရွာအုပ်စုကြောင်ရှာကုန်းကျေးရွာကလက်သမား34ဦးပိုင်ဆိုင်တဲ့လေအေက169 1992 93ခုနှစ်မှာကုမ္ပဏီနှစ်ခုကသိမ်းခဲ့တာဖြစ်ပြီးသိမ်းခဲ့တဲ့ကတီးနှံရော်ချေးလေယာရော်ချေးဘာတစ်ခုမှမပေးပဲသိမ်းခဲ့တာဖြစ်တယ်လို့သိရပါတယ်အဲ့လိုမတရားသိမ်းခံခဲ့ရတာကိုသက်ဆိုင်ရာတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေကိုတင်ပြထားပေမဲ့ထူးခြားမှုမရှိတဲ့အတွက်တိုင်းပြည်အကြီးအကဲတွေသိဖို့ RFA ကတစင်တင်ပြတာလို့တောင်သူတွေကရေးသားလာပါတယ်ကိုထအခါကြီးနောက်ထပ်ပေးစာတွေကိုလည်းပြောပြပေးပါအောင်ဗျ
ဟုတ်ကဲ့ပါကိုချိုဆုံးကြီးနောက်ထပ်ပေးစာတစ်စောင်ကလည်းလေယာဉ်မြေကိစ္စတစ်ခုပါပဲတနင်္လာနေ့တိုင်းဒေသကြီးကောတောင်မြို့နယ်ကဒေသခံတွေကပြေးပို့လိုက်တဲ့စာပဲဖြစ်ပါတယ်ကောတောင်မြို့ဝန်ဆိုင်ပုံနာကအများပိုင်ကမ်းခြေနေရာကိုကုမ္ပဏီတစ်ခုကရောက်ထားတဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေသိဖို့တပြားအချင်းဖြစ်တယ်လို့ပြောပါတယ်အဲ့ဒီမြေနေရာကိုဟိုတယ်စီမံကိန်းဆောက်လုပ်ဖို့ကုမ္ပဏီတစ်ခုကရယူထားတာဖြစ်ပြီးအဲ့လိုရယူထားရမှာပွင့်လင်းမြေတာမှုမရှိတယ်လို့2012ခုနှစ်ကလေယာဉ်မြေဥပဒေနီးဥပဒေလုံထုံးလုံနီးတွေနဲ့လည်းကိုက်ညီမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်အဲ့ဒီလိုပွင့်လင်းမြေတာမှုမရှိပဲအများပိုင်းမြေနေရာတွေကိုစီးပွားရေးလုပ်ငန်းရှင်တွေကိုလုကင်ခွင့်ပေးမယ်ဆိုရင်ပြည်သူနဲ့အစိုးရကြားနားလည်မှုလွှဲတာတွေဖြစ်ပေါ်လာနိုင်တဲ့အတွက်လက်ရှိမြေနေရာကိုကော့တောင်းမျိုးရဲ့အများပိုင်းဗျူပိုက်နေရာအဖြစ်သာထားရှိဖို့တောင်းဆိုပြောကြားထားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာအခုဖော်ပြပေးမယ့်စာကတော့ဒီအကူအညီတောင်းတဲ့စာပဲဖြစ်ပါတယ်ခင်ဗျကျော်မင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအကူအညီတောင်းထားတာဖြစ်ပါတယ်တရုတ်ပြည်မှာအလုပ်လုပ်ပြီးပတ်စံမရတဲ့အတွက်ဘေကိုတိုင်တန်းအကူအညီတောင်းရမလဲမသိလို့တိုင်တန်းလို့ရမယ့်နေရာလေးတွေသိရင်ပြောပြပေးပါဆိုပြီးအကူအညီတောင်းထားတာပဲဖြစ်ပါတယ်ဟုတ်ကဲ့ပါကိုကျော်မင်းခင်ဗျာတက်ဆိုင်ရာမြို့နယ်ပြည်နယ်တွေမှာရှိတဲ့မြန်မာအစိုးရတန်ရုံကောင်စုံရုံနဲ့ဆက်သွယ်ကြည့်ဖို့ RFA ကအကြံပြုလိုက်ရပါတယ်ခင်ဗျာနောက်စာတစ်စောင်ကတော့အန်အန်ဆိုတဲ့ Facebook အကောင့်ကနေပေးပို့ထားတဲ့စာပဲဖြစ်ပါတယ်နှလုံးထီသုံးလုံးထီတို့ကြောင့်ခိုးဝဲမှုတွေများနေတဲ့အတွက်တက်ဆိုင်ရာတာဝန်ရှိသူတွေတီးဖို့ပြေးပို့လိုက်တော့ပါတယ်ခင်ဗျရခိုင်ပြည်နယ်အမ်းမြို့ညောင်ချောင်းကျေးရွာမှာနှလုံးသုံးလုံးကြောက်ခွဲမှုတွေရှိနေပြီးအထက်လူကြီးတွေနဲ့မြို့နယ်အုပ်ချုပ်မှုတွေကလည်းဘာမှအရေးယူဆောင်ရွက်ခြင်းမရှိဘူးလို့အဲ့စာထဲမှာရေးသားထားပါတယ်ခင်ဗျအခုစာကတော့ဒီ RFA ကပြီးခဲ့တဲ့အပတ်ကဖော်ပြပေးခဲ့တဲ့ပေးစာနဲ့ပတ်သက်ပြီးမိသားစုဝင်တွေကပြန်လည်ပြေးပို့လိုက်တဲ့စာတစ်စောင်ပဲဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်က RFA ပေးစာကဏ္ဍမှာဖော်ပြခဲ့တဲ့ရခိုင်ပြည်နယ်မင်းများမြို့နယ်ဦးစိုးတင်းရောက်ကမှနေထိုင်တဲ့မောင်နှမ၃ယောက်ဟာလူယုံမွေးပြီးမွေးရေးစေဝါရောင်းချတာမဟုတ်ဘူးဆိုပြီးတော့ဝိဇာစုတွေကစာပြန်လည်ပြေးပို့ခဲ့တာဖြစ်ပါတယ်။မနမတောင်းဖြစ်တဲ့ဥစုတင်းရက်ွက်အုပ်ချုပ်ရေးမှူးဦးတာစိန်ထွန်းအကိုဦးဆန်ရွှေဘော်ညီမဒေါ်ထွေးညိုတို့မှအမှန်တကယ်တမန်ရိုးကျစီးပွားရေးလုပ်ငန်းသားလုပ်ကိုင်နေတာဖြစ်တယ်လို့ဝိဇာစုဝင်တွေကပြောပါတယ
်။ဟုတ်ကဲ့ပါကိုထက်ကကြီးကျေးဇူးပါ။အခုစာတစောင်ကတော့ရန်ကုန်မြို့နယ်ပြည်သူတက်ဦးဆိုပြီး RFA ပေးစာကဏ္ဍကနေဖော်ပြထားတဲ့အီးမေးလ်ကနေပြေးပို့လိုက်တဲ့စာဖြစ်ပါတယ်။ RFA ပေးစာကဏ္ဍကထုတ်လွှင့်ပေးတဲ့အတွက်အရန်ကျေးဇူးတင်ပါတယ်။အခက်ခဲတွေကိုတာဝန်ရှိသူတွေထံတိုက်ရိုက်တင်ပြခွင့်ရတဲ့အတွက်အကြောင်းပြောပါရစေ။သူပြေးပို့လိုက်တာကဝိုင်းဘက်ကားတွေပြေးဆွဲပေးတာကျေးဇူးတင်ပါတယ်တဲ့ဒါပေမဲ့အချိန်ကိုညဘက်မှာထပ်တိုးပြီးပြေးဆွဲပေးစေချင်ပါတယ်လို့ပြောပါတယ်အထူးသဖြင့်တောင်းကလာမြောက်တကုံဘက်ခြံသွားတဲ့ကားတွေဟာည၈နာရီနောက်ပိုင်းမှာမရှိတော့တဲ့အတွက်အဲ့ဒီဘက်ပြန်တဲ့ခီးသွားပြည်သူတွေဟာအခက်ခဲဖြစ်ပေါ်နေပြီးည၈နာရီလောက်အထိပြေးဆွဲပေးခြင်းလို့တင်ပြလိုက်ရခြင်းဖြစ်ပါတယ်လို့ပြောပါတယ်ခင်ဗျအဲအခုဖော်ပြပေးမယ့်စာကလည်းလိုင်းကားကိစ္စနဲ့ဆိုင်တဲ့စာပဲဖြစ်နေတယ
်ဟုတ်ကဲ့ပြောပါအောင်ကိုကျော်စုံကြီ
းတက်ဆိုင်ရအစိုးရမင်းများကူညီပေးကြပါအောင်ဆိုပြီးရေးသားလာပါတယ်ရန်ကုန်အနောက်ပိုင်းတက္ကသိုလ်ကចောင်းသူចောင်းသားတွေပေးပို့လိုက်တဲ့စာပဲဖြစ်ပါတယ်။ရန်ကုန်အနောက်ပိုင်းတက္ကသိုလ်ចောင်းတဲ့ကိုပြေးဆွဲနေတဲ့ရင်လိုင်းတွေထဲမှာခစ်တဲ့ဘရင်အောင်ရင်လိုင်းကကားတွေဟာចောင်းတဲ့အထိရောက်အောင်မမောင်းပဲဒញင်းကုန်းမှာဂိတ်ဆုံးလိုက်အဝိုင်းမှတ်တိုင်မှာဂိတ်ဆုံးလိုက်ဖြစ်တဲ့အတွက်ចောင်းသူចောင်းသားတွေဟာကားကိုနှစ်ဆင့်သုံးဆင့်ပြောင်းစီးနေရပြီးចောင်းကိုရောက်ပြီးចောင်းကပြန်ချိန်မှာလည်းအဆင့်ဆင့်စီးနေရတဲ့အတွက်ကြံ့ကြာမှုတွေဖြစ်ပေါ်နေပါတယ်ဆိုပြီးပေးပို့လာတာဖြစ်ပါတယ်။နောက်ပြီးကားတွေကိုအရှိန်မြင့်မောင်းတာတွေစီကန်းတကြမရှိတာတွေကိုလည်းပြောပါတယ်အဲ့လိုတတ်မှတ်တဲ့နေရာအထိမြောက်တဲ့ကားတွေနောက်ကျတော့စီကန်းတကြမရှိတဲ့ကားတွေကြောင့်ចောင်းသူចောင်းသားတွေကစိတ်နှောက်ရှက်ဖြစ်လို့တက်ဆိုင်ရာတာဝန်ရှိသူတွေကစီကန်းမဲ့ကားတွေကိုစနစ်တကျဖြစ်အောင်ပြုလုပ်ပေးဖို့ဆိုပြီး RFA ကတစ်ဆင့်မေတ္တာရက်ခံတင်ပြတာဖြစ်တယ်လို့ចောင်းသူចောင်းသားတွေပေးပို့လာတာဖြစ်ပါတယ်ခင်ဗျာကိုထက်အခိုင်နောက်ထပ်ပေးစာတွေကိုလည်းပြောပြပေးအောင်ဗ
ျဟုတ်ကဲ့ပါကိုကျော်ဆုံးကြီးအခုပေးစာကလည်းကားကိစ္စပဲဖြစ်ပါတယ်ဇဂုံတိုင်းဒေသကြီးကျောက်သူသားမြို့နယ်ဘူကလေးဈေးလမ်းမှာမော်တော်ယာဉ်တွေစီကန်းမဲ့ရင်နှက်ထက်ကြတာကြောင့်လမ်းပိတ်ဆို့မှုတွေဖြစ်ပေါ်ကလမ်းတွင်းမှာနေနေဆဲဆူရန်ပစ်တာတွေဖြစ်နေတယ်တဲ့ရင်စီကန်ထင်းသေးရေးယုံကိုတိုင်ပေမဲ့အယူအကျင်းမရှိဘူးဆိုပြီးဘုကလေးဈေးလမ်းတွင်းမှာနေထိုင်တဲ့ပြည်သူတို့ကပေးပို့လိုက်တာဖြစ်ပါတယ်ခင်ဗျာ
ဘုကလေးဈေးအထက်ဘလောက်ကုန်ပါဗောဟိုကားပါကင်စနစ်ကလမ်းရဲ့တစ်ဖက်စီမှာကပ်ပြီးတော့အလျားလိုက်ထိုးတဲ့စနစ်ပေါ့ဘာဖြစ်လဲဆိုတော့လမ်းအလျားအရန်ကျယ်တယ်အရန်ကျယ်တော့ကားတွေကနှစ်ထပ်ရက်တယ်နှစ်ထပ်ရက်ရင်လမ်းတစ်လမ်းပိတ်သွားပြီဟောဆိုတော့တူးဝေးဖြစ်ပေမဲ့နေကင်းဘက်ဆိုတစ်လမ်းမဲ့သွားလို့ရတယ် အဲ့ကျွန်တော်က50လမ်းကျုံနဲ့ဖုံးဆက်ပြီးတိုင်နေဓာတ်ပုံရိုက်ပြီးဗိုက်ဘာလည်းပို့တယ်တခါမှတော့မော်တော်စကဲလာတာမတွေ့ဘူးတွေ့ဘူးအဲ့ဒီအတွက်ကိုဘာဖြစ်လဲဆိုလမ်းထဲမှာဆဲဆန်ဆိုတန်နေဟိုရိုက်မယ်တုတ်မယ်ဆိုတာတန်နေ daily ရှိတယ်နောက်တစ်ချက်ကဘာလဲဆိုတော့ကမုံမွင့်ထိတ်ကသတိတယ်ဒေးတယ်အဲ့ဆိုင်တွေကလမ်းမပေါ်ထိတက်လာတယ်နောက်ပြီးရင်အဲ့နားမှာကားတွေရက်ကြတယ်တောင်ကျိုးအဲ့မဲ့ဖမ်းမဲ့ဒီမဲ့လည်းမရှိစီရင်ကိုယ်တိုင်းကလည်းအဲ့ဆိုင်တွေမှာမဟုတ်ဝယ်စားနေမြင်မြင်ကြီးနဲ့မပြောဘူးအဲ့ကျွန်တော်တို့ကလမ်းထဲမှာဘာဖြစ်လဲဆိုတော့နေတူကဒီပြဿနာတွေကိုကျွန်တော်တို့တော်တော်စိတ်ဆင်းရဲရတယ်အဲ့ပြဿနာတွေက
ဟုတ်ကဲ့အခုဖော်ပြပေးခဲ့တာတွေကတော့မြန်မာနိုင်ငံအနေနဲ့အရရက်ကနေပြီးသူတို့ခံစားရတဲ့အကြောင်းအရာတွေကိုပြည်သူတွေက RFA ကိုပေးဖို့ပြောကြားလာတာတွေကိုဖော်ပြပေးခဲ့တာဖြစ်ပါတယ
်အခုလိုပဲပြောချင်တဲ့အကြောင်းအရာတွေကိုမင်းမျိုးနယ်ကြေးွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းတော့ RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးဖို့နိုင်ပါတယ်ခင်ဗျာအဲ့ဒီလိုပြောကြားပေးဖို့တဲ့အခါမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကဖုန်းဆက်ခေါ်ဆိုအကြောင်းပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်မှလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာ